အမေရိကန်ပြည်ထောင်စုမှာထင်ကြရရီပဘလစ်ကန်ထက်လွှတ်တော်မှဂျွန်မက်ကိန်းမှာအုန်းနောက်ကင်ဆာရောဂါရှိနေတာကိုစစ်ဆေးတွေ့ရှိရတဲ့အကြောင်းအရီဇိုနာပြည်နယ်ဖီနစ်ခ်မြို့မေယိုကလင်နစ်ဆေးရုံကဗိုလ်ထူးနေမှာပြောလိုက်ပါတယ်။သူရဲ့ဘဲဘဲမျက်လုံးအပေါ်မှာသွေးကဲတစ်ခုကိုဖယ်ရှားဖို့ပြီးခဲ့တဲ့သတင်းဘက်ကအသေးစားခွဲစိတ်မှုတစ်ခုလုပ်ပြီးတဲ့နောက်ကင်ဆာအကျိတ်ကိုတွေ့လိုက်ရတာပါ။ကုသမှုခံယူဖို့အတွက်နောက်ထပ်နည်းလမ်းတွေကိုမေယိုကလင်နစ်ဆေးရုံကသူ့ကိုကုသပေးနေတဲ့အဖွဲ့နဲ့အတူမစ္စတာမက်ဂိန်းနဲ့သူ့မိသားစုတို့လည်လာဆန်းစစ်နေကြကြောင်းကုသမှုခံယူမဲ့နီလန်းတွေထဲမှာဓာတုနီလန်းကုထုံးနဲ့ဓာတ်ရောင်ကြီးသုံးကုထုံးတွေလည်းပါဝင်နိုင်ခြင်းရှိကြောင်းစေယုံကပြောပါတယ်။အသက်80ရွယ်ထက်လွတ်တော်မှမစ္စတာမက်ဂိန်းဟာ2000ပြည့်နှစ်ကတည်းက2008ခုနှစ်ကတည်းကအမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုဝင်ဝင်ရဖို့ကြိုးစားခဲ့မှုပါတယ်။သူဟာအမေရိကန်ရေတပ်စစ်မှုထမ်းဟောင်းသူဖြစ်ပြီးစီအန်အန်စစ်ပွဲကာလတုန်းကပါဝင်ခဲ့ပြီးတော့စစ်မှုထမ်းထူးကျွန်းစုတစိတ်တွေလည်းရခဲ့ပါတယ်။1969ခုနှစ်အောက်တိုဘာလမှာတော့အဲ့ဒီအချိန်မြောက်ဗီယက်နမ်တပ်ဖွဲ့တွေရဲ့စစ်တုံ့ပန်းဖြစ်ဖမ်းဆီးခံခဲ့ရပြီးဒဏ်ရာရထားတဲ့ကြားကပဲနှိပ်စက်ညှဉ်းပန်းခံခဲ့ရပါတယ်။စစ်တုံ့ပန်းဖြစ်9နှစ်ခွဲကြာအကျဉ်းချခံခဲ့ရပြီးတဲ့နောက်1983ခုနှစ်မတ်လမှာပြန်လည်လွတ်မြောက်ခဲ့ပါတယ်။မစ္စတာမက်ကိန်းဟာမြန်မာနိုင်ငံဒီမိုကရေစီရေးနဲ့လူ့အခွင့်အရေးအတွက်အထူးတွန်းအားပေးလှူဆောင်ခဲ့သူတို့ဖြစ်ပြီးလက်ရှိအထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နိုနဲ့လက်တွဲပြီးတော့မြမအရေးလှူဆောင်ချက်တွေမှာထင်ရှားပါတယ်စစ်ဖက်ကအုပ်ချုပ်တဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်လာအောင်တွန်းအားပေးတဲ့အနေနဲ့စစ်အစိုးရအဆက်ဆက်အပေါ်တန်ခတ်ပေးဆို့မှုတွေချမှတ်ရေးအားပေးထောက်ခံခဲ့သူလည်းဖြစ်ပါတယ်2016ခုနှစ်မှာအထက်လွှတ်တော်မတ်ဘန်ကာဒန်နဲ့ပူးတွဲပြီးတော့ပါတီနီယာစလုံးကအမတ်တွေရဲ့ထောက်ခံချက်နဲ့မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းတရက်ကိုအဆိုပြုတင်သွင်းခဲ့ပါတယ်။မြန်မာနိုင်ငံမှာတူမတူအောင်ထူးခြားတဲ့ဒုတက်မှုတွေပေါ်ပေါက်လာတာကြောင့်မြန်မာနိုင်ငံဆိုင်ရာအမေရိကန်ရဲ့မူဝါဒကိုပြန်လည်ဆန်းစစ်ဖို့လိုအပ်လာကြောင်း2016ခုနှစ်မြန်မာနိုင်ငံမဟာဗျူဟာဥပဒေလို့ဆိုရမယ် The Burma Strategy Act of 2016 ဟာဒီမိုကရေစီလူ့အခွင့်အရေးနဲ့မြန်မာလူထုငြိမ်းချမ်းရေးတို့ကိုဦးတည်ပြီးဒုတက်မှုတွေဆက်ဖြစ်လာအောင်ပံ့ပိုးကူညီမယ်မိမိတို့နိုင်ငံသားဆက်ဆံရေးခေတ်တစ်ကိုဖော်ဆောင်ဖို့ရည်ရွယ်တာဖြစ်ကြောင်းဥပဒေမူကြမ်းနဲ့ပတ်သက်တဲ့အဲ့ဒီအချိန်ထုတ်ပြန်ချက်တစ်ခုမှာမစ္စတာမက်ဂိန်းကပြောခဲ့ပါတယ်။2010ပြည့်နှစ်မေလမှာအထူးရွေးကောက်ပွဲကျင်းပပြီးနိုဝင်ဘာလမှာဒေါန်ဆန်းစုကြည်နိုင်ငံအကျယ်ချုပ်ကလွှမ်းမြောက်လာခဲ့ပြီးတဲ့နောက်2011ခုနှစ်ဇွန်လဆန်းမှာမစ္စတာမက်ဂိန်းမြန်မာနိုင်ငံကို3ရက်ကြာလာရောက်ခဲ့ပြီးတော့ခီးစဉ်တွင်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့မှုပါတယ်။1996ခုနှစ်တုန်းကလည်းပထမအကြိမ်မြန်မာနိုင်ငံကိုလာခဲ့ဘူးပြီးအဲ့ဒီအကြိမ်တုန်းကတော့နေအကျေချုပ်ကြနေတဲ့ဒေါ်ဆန်းစုကြည်ကိုနေမှာပဲတွားရောက်တွေ့ဆုံခဲ့ပါတယ်။